မိုးသက်တမ်းလေပြင်းတိုက်ခိုက်မှုတွေနဲ့အတူကန်ယူရန်ဒေသတွေကိုအလင်းမြန်ဥတီလာနေတဲ့ရာစီဆိုင်ကလုန်းလီမိုနိုင်းအနေနဲ့ကရှောင်ရှားနိုင်အောင်ဩစတြေးလျနိုင်ငံရှေ့မြောက်ပိုင်းကွင်းစ်လန်းပြည်နယ်တွေကကျန်နေတဲ့လူတွေကိုရွှေ့ပြောင်းပေးဖို့ချိန်နှောင်းနေပြီလို့အာနာဘန်တွေကပြောပါရယ်ရာစုနှစ်တစ်ခုကျော်အတွင်းအပြင်းထန်ဆုံးဖြစ်တဲ့လေပြင်းတိုက်ခိုက်မှုနဲ့အတူမိုနိုင်းဟာကန်ယူရန်ဒေသကိုဒေသဆန်တွေရဲ့ညတစ်ကောင်လောက်မှာဝင်ရောက်လာဖို့ရှိနေတာပါကန်စီမြို့မှာရှိတဲ့အရေးပေါ်ခိုးလုံရနေရာတွေမှာလူပေါင်း 9,000 ကျော်အထိရှိနေပြီဖြစ်တဲ့အတွက်နောက်ထပ်လက်မခံနိုင်တော့ဘူးလို့ Queensland ပြည်နယ်ဝန်ကြီးချုပ် Anna Fletcher ကပြောဆိုပါတယ်ဒေသခံတွေနဲ့ကမ္ဘာလက်ခီးသွားတွေအနေနဲ့တယောက်လက်တယောက်ဆွဲပြီးဘေးလွတ်ရာကိုပြေးဖို့ဒီကနေ့စောပိုင်းမှာပဲပြည်နယ်ဝန်ကြီးချုပ်ကတတိပေးခဲ့တာပါဒေသတွင်းမှာရှိတဲ့လူပေါင်းထောင်ပေါင်းများစွာကတော့ဘေးလွတ်ရာထွက်ပြေးခဲ့ရပြီဖြစ်တယ်လို့စေယုံနေပေါ်ကလူနာရာပေါင်းများစွာကိုလည်းပြည်နယ်မြို့တော်ဖြစ်တဲ့ Brisbane မြို့ကိုလေကြောင်းကနေပို့ဆောင်ပေးခဲ့ပါတယ်ပြည်အဆင့်၅ရှိတဲ့ရာစီဆိုင်ကလုန်းမုန်တိုင်းဟာတနအိုလီတိုင်မုန်းနှုံ185မိုင်လောက်နဲ့ကုန်းတွင်းပိုင်းကိုဝင်ရောက်လာလိမ့်မယ်လို့လည်းခန့်မှန်းထားကြတာပါမုန်တိုင်းကြောင့်ပင်လယ်ရင်မြစ်နှင်ပြင်ပေပေါင်းများစွာမြင့်တက်လာနိုင်တဲ့အတွက်မြင်းနေမင်းမှာရှိတဲ့အိမ်ပေါင်းထောင်ပေါင်းများစွာအားလည်းရေလွှမ်းမှုတန်ခံရမယ့်အနေနဲ့ရှိတဲ့အကြောင်းမိုးလေဝသခန့်မှန်းသူတွေကကြိုတင်သတိပေးထားပါတယ်